မကြီးမျိုးစုကအခုဝါရှင်တန်ကို Global Women Leadership Award ပေါ့နော်နိုင်ငံကအမျိုးသမီးခေါင်းဆောင်မှုထူးခြားစုလာယူတယ်ဆိုတော့အဲ့ဒီစုနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါလားရှင
်ဒီစုကတော့ရှင်ပြီးခဲ့တဲ့နှစ်ကကျွန်မဒီမှာကို Mentorship Program ပေါ့နော် Vital Voices က arrange လုပ်တဲ့ Fortune 500 company ရဲ့ State Department ကနေပြီးတော့မှ invite လုပ်ခံပြီးတော့မှတလ Mentorship Program လုပ်ခဲ့ပါတယ်အဲ့ဒီ Mentorship Program ပြီးတဲ့နောက်ပိုင်းမှာတိုင်းပြည်မှာဘာအလုပ်တွေလုပ်ခဲ့လဲဆိုတော့မှ report တစ်ခုရေးခိုင်းပါတယ်ကျမမြန်မာနိုင်ငံကိုပြန်သွားပြီးတဲ့အခါမှာ vocational training center လေးတစ်ခုကိုပြန်လုပ်ခဲ့ပါတယ်ဆိုတဲ့အခါကျတော့တို့အနေနဲ့ဒီ program ပြီးသွားပြီးတဲ့နောက်ပိုင်းမှာတိုင်းပြည်မှာအလုပ်လုပ်ခဲ့တဲ့အမျိုးသမီးတွေကနေပြီးတော့မှကျမကိုဒီလုပ်ခဲ့တဲ့ကြောင်းကိစ္စနဲ့ပတ်သက်ပြီးတော့မှ paid forward program နေနဲ့လုပ်ခဲ့တဲ့လူဆိုပြီးတော့မှအတိအမှတ်ပြုပြီးတော့မှဒီဆုကိုပေးခဲ့လို့ထင်ပါတယ
်အဲ့ဒီတော့စစပြောတဲ့မကြီးရမျိုးစုပြောတဲ့မြန်မာနိုင်ငံကိုပြန်ပြီးတော့တင်မှုဝင်ကြောင်းတင်နာနေတွေဖွင့်နေဆိုတော့အဲ့ဒီအကြောင်းပြောပြပေးပါလားရှင်
။အကြောင်းကတော့လွန်ခဲ့တဲ့၅ဘက်ကဖွင့်ခဲ့ပါတယ်။အကြောင်းရဲ့နာမည်ကတော့ Inlay Heritage Vocational Training Center လို့ခေါ်ပါတယ်။ Inlay အမွေအနှစ်ဟိုတယ်အနေအသက်မွေလုပ်ငန်းပညာသင်တန်းကျောင်းလို့ဆိုပါစို့အဓိကလုပ်ခဲ့ခြင်းအကြောင်းရင်းကတော့တည်တဲ့အတိုင်းပဲမြန်မာပြည်ဒီခီးသွွားလုပ်ငန်းနဲ့ပတ်သက်ပြီးတော့မှအစ်မတမ်းမှလည်းပဲမျှော်လင့်ထားကြတယ်နိုင်ငံတွေကလူကနိုင်ငံပြည်မှာကလူတွေကရောစပမာပြည်မှာကအသက်မွေးငန်းကျောင်းပညာသင်တန်းကျောင်းတွေဆိုပြီးတော့မှဖွင့်လှစ်ဖို့နိုင်ငံတော်ကလည်းချမှတ်ထားတာရှိပါတယ်ဒါပေမဲ့ကျမတို့လိုမျိုးစီးပွားရေးလုပ်ငန်းရှင်တွေဘက်ကနေလည်းပဲတစ်ဖက်တစ်လမ်းနဲ့ကူညီလို့ရတာကကိုကျွမ်းကျင်ရလိမ္မာရာကိုပြန်ပြီးတော့သူများဝေချပေးလို့ရတဲ့ဥစ္စာဆိုတော့ကျမကတော့ဒီဟိုတယ်လုပ်ငန်းမှာလုပ်ခဲ့တဲ့လူဆိုတော့ဒီဟိုတယ်လုပ်ငန်းနဲ့ပတ်သက်တဲ့အသက်မွေးရမ်းကြောင်းပညာသင်တန်းတစ်ခုကိုလုပ်ချင်တဲ့အတွက်ကြောင့်မလို့လုပ်ခဲ့တာပါအဓိကကတော့တိုင်းပြည်မှာလိုအပ်နေတာဒီကျမနေနေတဲ့အင်လေးကန်ဒေတာဖက်မှာလည်းပဲလိုအပ်နေတာတွေရဲ့ပြီးတော့မှနိုင်ငံသားတွေကနေလာတဲ့အချိန်ကြမှာလဲကျမတို့ရှင်းရှင်းပြောမယ်ဆိုလို့ရှင်ကိုတိုင်းမိရလူတွေလည်းပဲခန့်ညံ့ညံ့တော့မဟုတ်ပါဘူးကိုတိုင်းမိမှာတော့ကိုလုံနိုင်တဲ့ဥစ္စာလုံနိုင်ပါတယ်ဆိုတာကိုလည်းပြချင်တာလည်းပါပါတယ်ဆိုတော့စီးပွားရေးရတိုးတက်ချင်တာလည်းပါတယ်တပြိုင်နက်တည်းမှပဲစီးပွားရေးထွက်ချက်ချက်လည်းမဟုတ်ပါဘူးဒီအင်းလေးကန်လိုနေရာမျိုးဒီအင်မတမအသားရလာပါပဲဆိုတာလူတိုင်းသိပါတယ်သို့တော်အင်မတမလည်းပဲတိမ်မွေးနူးညံ့တဲ့နေရာဖြစ်ပါတယ်အင်မတမလည်းပဲပတ်ဝန်းကျင်ထိမ့်သိမ်းတဲ့နေရာမှာကိုလည်းလူတိုင်းကစိတ်ဝင်စားပြီးတော့မှစိတ်ပူပေးနေတဲ့နေရာလည်းဖြစ်ပါတယ်ကျမတို့ဒီအင်းသားလူမျိုးဖြစ်သည်ဒီမှာလဲနေတယ်ဒီမှာလဲကြီးတယ်ဒီမှာပဲမွေးတယ်ဒီမှာပဲသိမဲ့လူတွေလည်းဖြစ်တယ်ဆိုတဲ့အခါကျတော့ကိုနေရာကိုနေသားမှာကိုကတာဝန်မယူလို့ရှိရင်ရှက်စရာလည်းကောင်းပါတယ်နံပါတ်1နံပါတ်2ကိုရဲ့ထမင်းအိုးလည်းဖြစ်တယ်ဆိုတော့ကိုထမင်းအိုးတော့ကိုရဲ့မခွဲနိုင်ဘူးနံပါတ်3အနေနဲ့ကထိန်းသိမ်းရေးလုပ်ငန်းတွေလုပ်တယ်တပြင်းတည်းမှလည်းဖွံ့ဖြိုးတိုးတက်မှုတွေလုပ်ရမယ်ဆိုတဲ့အချိန်ကြကြတော့နှစ်ဖက်စလုံးပေါ့နော်တိုးတက်တာလည်းဖြစ်ရမယ်ထိသိမ့်တာလည်းဖြစ်ရမယ်ဒီတဲကနေအကောင်းဆုံးဖြစ်တဲ့ညီမြတဲ့တိုးတက်မှုမျိုးဖြစ်စေခြင်းနဲ့အတွက်ကြောင့်မလို့ကျောင်းရဲ့သင်ခန်းစာရေးထဲမှာလည်းတဘာဝပတ်ဝန်းကျင်ထိသိမ့်မှုနဲ့ပတ်သက်တဲ့လေ့လာမှုထိုနည်း၎င်းပဲခုနပြောသူမျိုးပဲအတ္တမဝေယံကျောင်းပညာရပ်ဖြစ်တဲ့ဟိုတယ်လုပ်ငန်းပညာရပ်တွေနောက်ဘာသာစကားဆိုတော့အင်္ဂလိပ်စာပေါ့နော်ဒီမှာတော့ပြီးတော့ကွန်ပျူတာနောက်တစ်ခုကကြတော့ဟိုလူငယ်တွေတိုးတက်စေခြင်းနဲ့ထဲမှာသူတို့ရဲ့အခွင့်အရေးလေးကိုလည်းသိစေခြင်းနဲ့ဒါပေမဲ့ယူရမယ့်တာဝန်တွေကိုလည်းနားလဲစေခြင်းပါလေဆိုတော့ဒီလိုမျိုးနဲ့တင်ကြားမှုဘာသာတွေရေးတဲ့အချိန်မှာအဖက်ဖက်ကပြည်စုံအောင်တော့စူးစမ်းပြီးရေးပါတယ်တခုတော့ရှိတာကတော့ဒီကျောင်းကိုဆယ်လတင်တန်းလုပ်ပြီးတဲ့အချိန်မှာကျောင်းသားတွေရဲ့အလို့ရရှိမှုမရရှိဘူးအပေါ်မှာတကြောင်နောက်တစ်ခုကဒီလိုကျောင်းသေးသေးလေးတစ်ခုအောင်မြင်သွားတဲ့ဆိုရင်ဒီတက်ကြီးတဲ့ကျောင်းတစ်ခုကိုနိုင်ငံတော်အစိုးရပဲဖြစ်ဖြစ်တခြား NGO တွေကပဲဖြစ်ဖြစ်ဒီလိုပဲကျမတို့လိုမျိုးတခြားစီးပွားရေးလုပ်ငန်းရှင်တွေကပဲဖြစ်ဖြစ်ထပ်ပြီးတော့လုပ်ချင်တယ်ဆိုလို့ရှင်လဲကျမတို့လုပ်ခဲ့ရတဲ့အတွေ့အကြုံကောင်းတာရောမကောင်းတာရောလဲဝေမျှချင်တာလဲပါပါတယ
်အင်းလေးမှာအမျိုးသမီးတွေအခြေအနေကဘယ်လိုရှိပါလဲရှင
်အင်းလေးမှာတော့အမျိုးသမီးတွေကတော့သူ့နေရာနဲ့သူ့နေရောသူ့ရိုးနဲ့သူ့နေရောပလေးကြပါတယ်ဒါပေမဲ့အောင်မြင်တဲ့စီးပွားရေးလုပ်ငန်းရှင်တွေမှာရောအောင်မြင်တဲ့ဟိုရက်ရွာတာဝန်တွေပို့တည်ရမယ့်လူနေရာမှာရောအမျိုးသမီးတွေကတိတ်ပြီးတော့မှာတော့ဟိုနေရာယူလေယူထားမရှိပါဘူးကျမဒီညောင်ရွှေသူပါဆယ်တန်းကျောင်းအထိတက်ခဲ့ပူပါတယ်ကျမလုံနိုင်တယ်ဆိုလို့ရှင်လူတိုင်းမဆုလုံနိုင်ပါလေကျမဒီတော်တဲ့တတ်တဲ့ထဲမှာမပါပါဘူးပြောပြချင်တာကဘသူမဆုလုံချင်တဲ့စိတ်ရှိတယ်ဆိုရင်ဇွဲရှိရင်စူးစမ်းချင်တယ်ဆိုရင်ရနိုင်တယ်လို့အောင်းမိပါတယ်နောက်တစ်ခုမမေ့ချင်တာကတော့အခက်အခဲရှိတိုင်းရှိတိုင်းကိုအခက်ခဲတွေကိုခက်လာပြီးဆိုပြီးတော့မှပြန်ပြီးတော့မလဲစေချင်ပါဘူးအထူးသဖြင့်မျိုးသမီးတွေကိုအခက်ခဲတစ်ခုတိုင်းတစ်ခုတိုင်းတတ်တိုင်းမှာပင်လဲပင်မှန်ပါတယ်မောလဲမောပါတယ်သို့တော့အခက်ခဲတစ်ခုချင်းဒီကျမအတွက်ကတော့ negative တစ်ခုချင်း နဲ့တက်တယ်လို့ပဲအောင်းမိပါတယ်စူးစမ်းချင်တယ်ဆိုရင်ခကြီးကဘလောက်ဝေးဝေးဝေးတဲ့ခကြီးကိုသွားနိုင်ပါတယ်ဒါပေမဲ့အခက်ခဲမရှိဘဲနဲ့မြင့်အောင်မတက်နိုင်ဘူးလို့အောင်းမိပါတယ်ဆိုတော့ဘယ်မျိုးသမီးကိုမှခက်တိုင်းခက်တိုင်းလွယ်လွယ်နဲ့တော့အရှုံးမပေးစေချင်ပါဘူ
းစိုးစိုးကပြောသလိုပေါ့နော်လွယ်လွယ်နဲ့ရှုံးမပေးဘူးအကြံပေးပြီးမှလည်းသူတို့ဒီမကြော်လွှမ်းနေတဲ့အခက်ခဲတွေတွေ့နေရတာရှိအထူးသဖြင့်ဒီစီးပွားရေးအခြေအနေပေါ့နော်ทัวริซึมတက်လာတာနဲ့အတူဒီဟိုတယ်တွေမှာအမျိုးသမီးတွေစပါတွေသူတို့ထားကြတာပေါ့နော်ကျွန်မမေးကြည့်တယ်သူတို့လုပ်ငန်းတွေကသူတို့ဘယ်ချင်းနေအလုပ်လုပ်ကြပြီးတော့ဘယ်လိုလစာတွေရကြလဲဆိုတော့သူတို့ကတစ်လကိုရက်30လောက်ရတယ်လို့သူတို့ပြောတယ်သူတို့တွေရဲ့ဘဝမြင့်တင်ရေးမှာဘာလုပ်ပေးနိုင်မယ်လို့ထင်ပါလဲရှင
်နံပါတ်1အဓိကတော့အမျိုးသမီးတွေကိုကာကွယ်ပေးနိုင်တဲ့စီမင်းဥပဒေ strongly လို့အပ်တယ်လို့အောက်မိပါတယ်ဒါပေမဲ့ဒါတွေဒီစာအုပ်ထဲမှာပဲမပြီးသေးချင်ပါဘူးတကယ်ကို apply လုပ်စေချင်ပါတယ်နံပါတ်1စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့ကတစ်ချက်ကောင်းလို့တမိုးကောင်းလို့ဆိုတာအိတ်ခက်ကုန်ပါပြီကျွန်းကိုကိုင်းမီကိုင်းကိုကျွန်းမီအစရှိသူတွေငငယ်ကျမတို့လည်းပဲတယောက်နဲ့ကြောက်နဲ့ကိုကျင်းစာတရားနဲ့တော့အလုပ်လုပ်ဖို့လိုပါတယ်ခုနပြောသမီးတလကိုရက်ပေါင်း30အလုပ်လုပ်တယ်ဆိုတာဒါလုံးဝလည်းမဖြစ်သင့်ပါဘူးတကယ်တမ်းဆိုလို့ရှိရင်လူလူချင်းဆက်ဆံမယ်ဆိုရင်ဒီဥစ္စာကဖြစ်ကုန်မဖြစ်သင့်ပါဘူးအဲ့ဒီအချိန်တွေတွင်မှာလုံနေရတဲ့အမျိုးသမီးရှိတယ်ဆိုရင်တို့အနေနဲ့တိုင်ကြားနိုင်ဖို့အကူအညီတောင်းနိုင်ဖို့နေရာတွေရှိဖို့သင့်ပါတယ်နံပါတ်1အနေနဲ့ကကြတဲ့အခါကျတော့ခုနပြောသူမျိုးပဲဧည့်သည်ဆိုတာလည်းပဲနှစ်ဖူးမှကျွန်တော်လူကောင်းမှကျမလူကောင်းမှနဲ့ရောက်လာတာမျိုးတော့မဟုတ်ပါဘူးကျမတို့စီမှာလည်းစပါတစ်ခုရှိပါတယ်ဝင်နှဆနှစ်ယောက်ရှိပါတယ်ယောက်ျားလေးနှစ်ယောက်မိန်းကလေးဆယ်ယောက်ပါအဲ့တဲ့တယောက်တည်းလာပြီးတော့မှကဲဟုတ်ပါပြီကျမတို့ဒီမှာမှ search လုပ်ပါမယ်ဆိုရောက်လာတယ် booking တင်မယ်အခန်းထဲရောက်လာမယ်အကယ်၍ဒီမျိုးသမီးကိုလက်ဆွဲတယ်ပဲဖြစ်ဖြစ်တခုခုမဖယ်ရလုပ်တယ်ဆိုရင်ကျမတို့စီမှာ rule တစ်ခုရှိပါတယ်ခုချက်ချင်းအဲ့အခန်းထဲကထွက်ခဲ့လို့ရတယ်ဒီဧည့်သည်ကိုလည်းပဲကျမမလုပ်ပေးနိုင်ဘူးကျမရဲ့ manager နဲ့အခုချက်ချင်းစကားပြောပါပြောလို့ရပါတယ်ဆိုတဲ့အခါကျလို့ရှင်ကိုဖက်ကနေကိုရဲ့ employee ကို protect လုပ်ဖို့ကကျမတို့လုပ်ငန်းရှင်တွေရဲ့တောင်းပန်ပါ
ဒီဆယ်တန်းနေပြတော့မှာပေါ့နော်အခုလိုမျိုးပေါ့နော် Global Women's Leadership Award ရလာတဲ့အထိဖြတ်သန်းလာရတဲ့ဘဝအတွေ့အကြုံပါပေါ့နော်ဘလို့သင်ကန်းစာတွေယူနိုင်ပါလဲရှင်ကျမတို့မျှဝေပါလား
1988ခုနှစ်ကနေ2000နဲ့မှ3004ခုနှစ်လောက်ထိွားတော့ခုနပြောသူမျိုးကိုအမလို့အမရလည်းဖြစ်ပါတယ်အများသောအဖြစ်ကခုနပြောသလိုမျိုးပဲဟိုအခက်အခဲတွေကတော့အနည်းမျိုးဆုံးနဲ့ရှိပါတယ်ဒါပေမဲ့ကျမတော့ပင်ပန်းတဲ့အခါမှာကိုယ့်ထက်ပင်ပန်းတဲ့လူနဲ့ပုံနိုင်ချင်ပါတယ်ကိုကနေပြီးတော့မှတာနေတယ်လို့အောင်းမိတဲ့အချိန်မှာကြတဲ့အခါကြလို့ရှင်ကိုတာနေတယ်လို့မထင်ပဲနဲ့ခုနပြောမျိုးကိုယ့်ထက်အားငယ်တဲ့လူတွေကိုပဲပို့ပြီးတော့မှနိုင်ချင်ပါတယ်ပြောပြချင်တာကကိုကျင်းစတရားရှိတယ်ဆိုရင်ခုနပြောသလိုမျိုးပဲဟိုစူးစမ်းချက်နဲ့ဆိုရင်တော့တမားဇီဝနဲ့တကယ်ကိုဟိုလူမသိနတ်သိပေါ့နော်ကိုမလိမ်မဲနဲ့မသိရင်မသိဘူးပဲကိုလက်ခံနေဆိုရင်အတိကအခက်ဆုံးကကိုလက်ခံခဲ့ရတဲ့ဟာကအခက်ဆုံးဖြစ်ပါတယ်ကာချော်အနေနဲ့လည်းခုနပြောသလိုမျိုးပဲတော်မတတ်မချမ်းသာမလာမအစရှိသည့်ဖြင့်အဲ့ဒါကိုတိုက်တွန်းတော့နာသိမြားတဲ့ခါကြတဲ့ခါကြတော့တစ်ခါကျရင်ကို acceptation ကျမတို့လူမျိုးမှာနည်းလို့အောင်မိပါတယ်အဲ့တော့ခက်လားဆိုတော့လည်းခက်ပါတယ်သူများထက်ပိုခက်လားဆိုတော့သူများထက်တော့မခက်တဲ့ဘဝမျိုးတော့အောင်မိတယ်ဒါပေမဲ့တချို့လူတွေကတော့ကျမဖြတ်တန်းလာတဲ့အခက်ခဲတွေကိုတိတ်ကြီးကြီးမားမားရဲ့လို့အောင်မိကြပါတယ်အဲ့ဒါလိုမျိုးတော့မှမယူဆပါဘူးလူတိုင်းမှာသူ့အတိုင်းပါနေတော့သူနဲ့တော့ရှိကြပါတယ်အဲ့တော့အဓိကတော့ကိုမလိန်တာနဲ့မသိရင်မသိဘူးပဲအကူညီလို့ရင်ကုပအောင်ကဲပါအောင်လို့ရိုးရိုးသားသားပဲတောင်းနိုင်တယ်ဆိုလို့ရှင်တော့တောင်းအခက်ခဲမျိုးလောက်ကတော့ကျော်လို့ရတယ်လို့အောင်မိပါတယ်ရှင်
โอเคคุณลูเสียๆเนี่ยชิมไปได้ด้วยอายีไปเจื้อติมาดิ You can bend but never break me cause it only serves to make me more